ကြာနေတုန်းကအိုင်ဗရီခုတ်နိုင်ငံထဲကစစ်သားတွေဟာလကတိုးရဖို့အတွက်မြို့သုံးမြို့မှာတရင်ပုံကံမှုလုပ်ခဲ့ပါတယ်။နိုင်ငံတွင်းကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘွိတ်မြို့အတွင်းဒေသစံတော်ချိန်မနေ့တနင်္လာလောက်မှာတနက်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စစ်သားတွေဟာဒေသတွင်းမှာရှိတဲ့ရဲစခန်းတွေကနေလက်နက်တွေလူယူပြီးတော့မြို့ရဲ့တောင်နဲ့မြောက်ကျန်းကဝင်ပေါက်တွေကိုလည်းသိမ်းပိုက်လိုက်တယ်လို့အဘိဂျန်မြို့မှာရောက်နေတဲ့သတင်းတောက်နရီတာနမ်နက်စ်က VOA ကိုပြောပါတယ်။ခေါဟိုဂွန်နဲ့ဒါလောင်မြို့တွေမှာလည်းအလားတူတပ်ရင်းပုံကံမှုတွေဖြစ်ပွားခဲ့ပါတယ်။ဘွိတ်မြို့မှာရှိတဲ့တာဝန်ရှိသူတွေကတပ်သားတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်နေတယ်လို့ Ivory Coast ကာကွယ်ရေးဌာနရဲ့တရားဝင်ထုတ်ပြန်ချက်တစ်ခုမှာပြောဆိုထားပါတယ်။တပ်သားတွေကအပိုစုဂျေးငွေနဲ့လကတိုးရဖို့တောင်းဆိုတာအပြင်လကတိုးရဖို့လိုအပ်တဲ့အဆင့်သတ်ချက်အချိန်ကာလကိုလည်းလျှော့ချပေးဖို့တောင်းဆိုနေတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လုံလုံရဲတိုးမြှင့်ချထားတဲ့အနေနဲ့ Ivory Coast စစ်တပ်တွေကိုလည်းအသင့်အနေထားတက်လန့်ထားတယ်လို့လည်းကာကွယ်ရေးဌာနကပြောပါတယ်ရှင်။